အခြေခံဥပဒေပြင်ဆင်ရေးအတွက်ပူးပေါင်းကော်မတီဖွဲ့စည်းဖို့တင်သွင်းထားတဲ့အဆိုကိုဒီကနေ့ပြည်ထောင်စုလွှတ်တော်အစည်းအဝေးမှာဆွေးနွေးခဲ့ပြီးထောက်ခံသူကအများစုဖြစ်ပေမဲ့ကန့်ကွက်သူတွေလည်းရှိပါတယ်။ပြည်တွင်းငြိမ်းချမ်းရေးအတွက်ပြင်ဆင်ဖို့လိုတယ်လို့ထောက်ခံသူတွေဖက်ကဆွေးနွေးပြီးကန့်ကွက်သူတွေဖက်ကတော့လှုပ်ထုံလုံးနည်းနဲ့မညီဘူးဆိုတာကိုထောက်ပြဆွေးနွေးကြတာပါ။တမောရာကိုလွှတ်တော်ကိုယ်စားလှယ်တွေကတော့ပါဝင်ဆွေးနွေးတာမရှိခဲ့ပါဘူး။ဒီအကြောင်းပြုရင်းမြန်မာပိုင်းတဲ့ထောက်ကိုမိုးစောကရန်ကုန်မြို့ကနေတင်ပြပို့ထားပါတယ်။
ဟုတ်ကဲ့ဇန်နဝါရီလ29ရက်နေ့ကအရေးကြီးအဆိုဖြစ်ပြည်တော်စုလွတ်တော်မှာတင်ပြထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေစောလင်စွာပြင်ဆင်ရေးအတွက်ပူးပေါင်းကော်မတီတရဖွဲ့စည်းရေးအဆိုကိုဒီကနေ့ပြည်တော်စုလွတ်တော်မှာဆွေးနွေးရမှာထောက်ခံဆွေးနွေးသူ22ဦး၊ကန့်ကွက်သူ5ဦးနဲ့အကြံပြုဆွေးနွေးသူ4ဦးရှိခဲ့ပါတယ်။ထောက်ခံဆွေးနွေးသူအများစုမှာတိုင်းရင်းသားပါတီတွေကကိုယ်စားလှယ်တွေပါဝင်ပြီးရခိုင်ပြည်နယ်မဲဆန္ဒနယ်အမှတ်7ကဒေါ်ထုမေကအခုလိုဆွေးနွေးပါတယ်။
မြန်မာနိုင်ငံမှာဖြစ်ဆက်ဆက်အစိုးရဆက်ဆက်စစ်မှန်တဲ့ငြိမ်းချမ်းရေးနဲ့အနှစ်သာရပြည့်ဝတဲ့ဖွဲ့တော်ပြည်ထောင်စုမတင်ဆောင်နိုင်သေးတဲ့အတွက်ဒုက္ခမျိုးမျိုးခံစားနေရတဲ့တိုင်းရင်းသားပြည်သူများအယွန်းနဲ့မမြအောင်ဒုက္ခရောက်နေကြရတဲ့စစ်ဘေးဒဏ်ခံကလေးတငယ်များအမျိုးသမီးများနဲ့တက်ကြီးရွယ်အိုများစစ်ပွဲများကြောင့်အရွေးမတိုင်ခင်ကျွေလင့်နေရကြရတဲ့လူငယ်များအပေါ်ကိုကျင်းစာစိတ်မြစ်ကြံစိတ်ချရှိပြီးသဘောထားကြီးစွာနဲ့အခြေခံဥပဒေကိုပြင်ဆင်ဖို့အလုံးပူးပေါင်းဆောင်ရွက်နိုင်ရတဲ့အတွက်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီတရဖွဲ့စည်းရန်ပြည်ထောင်စုလွှတ်တော်သို့တိုက်တွန်းကြောင်းအဆိုအားလေးလက်စွာအကြံပြုဆွေးနွေးရင်းနေကုန်းချက်ဝတ်ပါတယ်
။ပြောပွဲမဲဆန္ဒနယ်ကလွှတ်တော်ကိုယ်စားလှယ်ဦးတောင်းအေးကတော့အရေးကြီးဆိုတင်ပြချက်ဟာပြည်ထောင်စုလွှတ်တော်ဆိုင်ရာဤဥပဒေ66ကကြီးနဲ့တန်းညီမှုရှိမရှိတင်ပြခဲ့သလိုဖွဲ့စည်းပုံပြင်ဆင်ရမှာလဲဖွဲ့စည်းပုံအခြေခံဥပဒေအခန်းစနစ်ပါပုံမှန်တွေအပြင်ပြည်ထောင်စုလွှတ်တော်ဥပဒေဤဥပဒေတွေနဲ့တန်းညီမှုမရှိကြောင်းတင်ပြခဲ့ပါတယ်။ဒီလိုမကိုက်ညီတာကြောင့်နိုင်ငံတော်ဖွဲ့စည်းပုံဆိုင်ရာခုံရုံးကဆုံးဖြတ်ချက်နဲ့သဘောထားကိုရယူဖို့ဦးတောင်းအေးကတင်ပြထားပါတယ်
။ဒီနေ့မြူသားရင်ကြားစီလို့ကြွကြော်နေတဲ့အစိုးရတရက်အနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုပြတ်ထန်းထားတဲ့ဥပဒေများနဲ့အညီငြိမ်းချမ်းစွာအားလုံးပူးပေါင်းဆောင်ရွက်ချင်ရတာအကောင်းဆုံးဖြစ်ပါတယ်။နိုင်ငံကြီးပါဝင်ကျွန်တော်တို့အားလုံးဟာဖွဲ့စည်းပုံအခြေခံဥပဒေပုံမှန်125ပါဇာတိနဲ့အညီဂတိတ္တဆာပြဋ္ဌာန်းတယ်ဖြစ်ပါတယ်။နိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေကိုထိန်းသိမ်းကာကွယ်ဆောင်ရှောက်ပြီးနိုင်ငံတော်ရဲ့ဥပဒေများကိုလည်းလိုက်နာပါမယ်လို့ဖော်ပြထားပါတယ်။ဒီကတိတ္တစာစီဖို့လိုပါတယ်။ဒီကုံညုတ်တင်ပြလို့ကတော့ကျွန်တော်နဲ့ကိုယ်လည်းအချို့ဆွေးနွေးချက်ရဦးအောင်ကြည်ညိုရဲ့အဆိုဟာဥပဒေနဲ့ကိုက်ညီခြင်းမရှိဘူးလို့ဆိုတဲ့အတွက်ဒါကိုလက်မခံရင်ဖွဲ့စည်းပုံအခြေခံဥပဒေဖွဲ့စည်းထားတဲ့နိုင်ငံတော်ဖွဲ့စည်းပုံဆိုင်ရာခုံရုံးရဲ့ဆုံးဖြတ်ချက်နဲ့သဘောထားကိုရယူပေးနိုင်မှရန်နိုင်ငံကြီးကဒီစားစွာတင်ပြရင်ဒီကုံချုပ်ရပါတယ်
။ရန်ကုန်တိုင်းဒေသကြီးမဲဆန္ဒနယ်အမှတ်7ကလွှတ်တော်ကိုယ်စားလှယ်ဒေါက်တာမြတ်ညံနာဆိုကတော့အရေးကြီးဆိုတင်ပြထားတဲ့ပူပေါင်းကော်မတီဖွဲ့စည်းရေးနဲ့ပတ်သက်လို့အခုလိုပြောဆိုပါတယ်
။ပြင်ဆင်ရေးဆိုတာနဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုတဲ့အခါစနစ်ကိုပဲအားလုံးကပြင်းမြင်ကြပါတယ်။အဲ့ဒီပုံမှန်တွေမှာပြင်ဆင်ရေးပူပေါင်းကော်မတီဖွဲ့စည်းရေးမပြုရလို့လည်းမကတ်သတ်ထားပါဘူး။ပြင်ဆင်ရေးဆိုတဲ့စကားတစ်ခုပေါ်မှာပဲအ내ကောက်ဖို့မသိပါဘူး။
ပူပေါင်းကော်မတီဖွဲ့စည်းတာဟာအခြေခံဥပဒေပြင်ဆင်ရေးမှာပါတီတရအแทးကမဟုတ်ပဲအခြားပါတီတွေအပြင်တက်မော်တာလွှတ်တော်ကိုယ်စားလှယ်တွေပါပါဝင်ရေးအတွက်ဖြစ်ကြောင်းဒေါက်တာမြတ်ညာနာဆိုကပြောပါတယ်။အကြံပြုဆွေးနွေးချက်တွေမှာတော့ပူပေါင်းကော်မတီဖွဲ့စည်းတာဟာပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံရဲ့အခြေခံဖြစ်တဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ရဲ့မူပေါင်းတွေကိုကျော်လွန်နေသလားဆိုပြီးမေးမြန်းဆွေးနွေးတာတွေရှိသလိုကော်မတီကိုအချိန်ကာလတတ်မှတ်ပြီးထိရောက်တဲ့လုပ်ငန်းစဉ်တွေချမှတ်ဆောင်ရွက်ဖို့လည်းတိုက်တွန်းတာပဲရှိပါတယ်။ဒီကနေ့ပြည်တော်စုလွတ်တော်ဆွေးနွေးပွဲမှာတက်မတော်တာလွတ်တော်ကိုယ်စားလှယ်တွေပါဝင်ဆွေးနွေးတာတော့မရှိခဲ့ပါဘူး။လွတ်တော်ရနာချိန်မှာတက်မတော်တာလွတ်တော်ကိုယ်စားလှယ်ဗိုလ်မှူးချုပ်မောင်မောင်ကသူတို့ရဲ့လူသားချက်ကိုအခုလိုပြောပါတယ
်။ကျွန်တော်တို့ကဒီပြင်ချင်းလဲဆိုရင်ပြင်ချင်းတဲ့ပုံမှန်ကိုဥပဒေမူကြပြီးရေးတင်။ရေးတင်ပြီးလို့ရှိရင်အဲ့ဒီမှာကျွန်တော်ဝိုင်းဆွေးနွေးရတယ်။အဲဆွေးနွေးတဲ့အခါကျရင်တော့သူတို့တင်လာတဲ့ဥပဒေပူဇံမှာမူတည်ပြီးတော့ကျွန်တော်တို့ဝင်အောင်ဆွေးနွေးမှာပေါ့။ဆွေးနွေးဆွေးနွေးပြီးတော့မှသာလေကျွတ်လုံးလုံးလူတိုင်းပဲလွတ်တော်ထဲမှာမဲခွဲဆုံးဖြတ်တော့ဆက်ပေါင်းမှာပေါ့။ဆိုအဲ့တိုင်းပဲပေါင်းစင်တာ
။လောလောဆယ်မှာတော့ပူပေါင်းကော်မတီဘလို့ဖွဲ့စည်းမလဲဆိုတာကိုစောင့်ကြည့်နေစေရှိပြီးကော်မတီဖွဲ့စည်းမှုပေါ်မှာမူတည်ပြီးဆုံးဖြတ်သွားမှာဖြစ်ကြောင်းလည်းဆက်ပြောပါတယ်။ဒီကနေ့တင်ပြရတဲ့အဆိုတွေနဲ့ပတ်သက်ပြီးဗုဒ္ဓဟူးနေ့ပြည်တော်စုလွတ်တော်အစည်းအဝေးမှာလွတ်တော်ဒုတိယနိုင်ငံသားကပြန်လည်ဆွေးနွေးပြီးလွတ်တော်ရဲ့အဆုံးဖြတ်ကိုရယူသွားမယ်လို့ပြည်တော်စုလွတ်တော်နိုင်ငံသားဦးတီခွန်မြတ်ကအစည်းအဝေးပြီးမှကြေညာသွားပါတယ်။